ရခိုင်ပြည်နယ်မောင်းတော်မြို့နယ်ထဲမှာမြန်မာစစ်တပ်ရဲ့တပ်သား2ဦးကနေတဲဆောင်လာတဲ့စိတ်ကြွစီတပ်သား8သိန်းကျော်ကိုအောက်တိုဘာလ1ရက်နေ့ကဖမ်းဆီးရမိခဲ့ကြောင်းရခိုင်ပြည်နယ်အစိုးရပြန်ကြားရေးအဖွဲ့ကပြောပါရယ် VOA မြန်မာပိုင်းသတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါရယ်ရှင
်ရခိုင်ပြည်နယ်မောင်းတော်မြို့နယ်အတွင်းမှာအမှတ်88ထောက်ပို့တပ်ကတပ်သားတွေတဲဆောင်လာတဲ့စိတ်ကြွစီတပ်သား8သိန်းကျော်ကိုဖမ်းဆီးမိခဲ့ကြောင်းရခိုင်ပြည်နယ်စီပင်ဝန်ကြီးလက်ဖြင့်ရခိုင်ပြည်နယ်ပြန်ကြားရေးတာဝန်ရှိသူလည်းဖြစ်တဲ့ဦးမင်းအောင်ကအခုလိုပြောပါတယ်
။အားလုံးမိသားစုဒီမောင်တို့မျိုးနယ်အတွင်းမှာပေါ့နော်။သူကမျိုးဝင်တရားရေးခင်းမှာမိသားပါ။ဟုတ်။မိသားကအားလုံးကို WY စာရန်ပါဒီအဝါရောင်အဖူရောင်ဆလာအိတ်ပေါ့နော်။အဲ့မှာဆက်တဲ့အတွင်းမှာထည့်လာတာ။ဟုတ်ပါတယ်။ခြေကြားအားလုံးသစ်ရှိတဲ့1950ကျ
ော
်အဲ့ဒါကလာတမ်းမှုဆိုလို့ရှိရင်သိန်းပေါင်း3635လောက်ရှိတာပေါ့နော်သိန်းအဲဒီလာတဲ့လူတွေကတော့ဒီတတ်တယ်ပေါ့နော်ထောက်ဖို့တိုင်းပေါ့ဟို88ကနေပြီးတော့ဟိုတတ်တာလူရှိတဲ့နောက်ပြီးတော့သတ္တကျိုးစိန်ထွန်းနှစ်ယောက်ပေါ့
2016ခုနှစ်နဲ့2019ခုနှစ်ထဲမှာရခိုင်ပြည်နယ်အတွင်းမှာစိတ်ကြွစည်းတွေအများအပြားဖမ်းဆီးမိနေတာပါအခုလိုမျိုးရခိုင်ပြည်နယ်အတွင်းမှာမူရစေဝါသေဆောင်မှုတွေနဲ့ပတ်သက်လို့ပြည်နယ်အစိုးရအနေနဲ့ကင်တွယ်ဖြေရှင်းနေရပုံကိုလည်းဦးမင်းအောင်ကဆက်ပြောပြပါတယ
်ဒီနယ်အစိုးရအဖွဲ့အောက်မှာဆိုရင်ခုရေတပ်ဖွဲ့တွေရှိရပါဘောနော်ရေတပ်ဖွဲ့တွေကတော့ဒီလိုပဲသတင်းရရင်ရတယ်လို့ရှားဖွေပြီးတော့အစစ်စစ်ပြီးတော့ပို့ထုတ်နေတာပဲရှိပါတယ်ဟုတ်ကဲ့
မြန်မာဘင်္ဂလားနယ်စပ်မြို့ဖြစ်တဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမှာစက်တမ်းပေါင်း1000ကျော်တန်ဖိုးရှိတဲ့စိတ်ကြွစီအလုံးရေပေါင်း68သိန်းကျော်ကိုပြီးခဲ့တဲ့2016ခုနှစ်စက်တင်ဘာလ19ရက်နေ့ကနယ်မြေကန်အာဏာပိုင်တွေကဖမ်းဆီးရမိခဲ့တယ်လို့2018ခုနှစ်ဖေဖော်ဝါရီလအတွင်းမှာပဲမောင်တော်အလယ်တန်ကောက်ကားလမ်းမှာရှိတဲ့ရွှေဘိုဖုံးတော်ကြီးကျောင်းအတွင်းမှာလည်းစက်တမ်းပေါင်း9000ကျော်တန်ဖိုးရှိတဲ့စိတ်ကြွစီပြား46သန်းကျော်ကိုဖမ်းဆီးမိခဲ့ပါတယ်မေလပထမပတ်ထဲမှာပဲရခိုင်ပြည်နယ်ဘူးတီတောင်မြို့အခြေစိုက်ခမရ964ကဗိုလ်မှူးတပ်ဖွဲ့တပ်ဖွဲ့ဝင်တဦးနဲ့အရက်သား2ဦးတို့ဟာဘူးတီတောင်ကနေမောင်တော်မြို့ကိုထွက်လာစဉ်အတွင်းမှာစိတ်ကြွစေးပြားအလုံးကြီး4,000တည်ဆောင်လာတဲ့အတွက်သူတို့စီးလာတဲ့ကားကိုမြန်မာနယ်ခြားဆောင်တပ်တွေနဲ့အတူပူးပေါင်းစစ်ဆေးရေးအဖွဲ့တွေကရှာဖွေစစ်ဆေးပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်။မေလ17ရက်နေ့ကတော့ဘူးတီတောင်မြို့နယ်ထဲမှာစိတ်ကြွစေးပြားအလုံးကြီး16သိန်းကိုပြည်နယ်အိတ်တွေနဲ့ထည့်ပြီးကုန်တင်ကားနဲ့ပြောင်းလဲတည်ဆောင်လာတော့မှဖမ်းဆီးမိခဲ့ပါတယ်။ပြီးခဲ့တဲ့ရက်ကပဲရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုဖက်ပြေးတင်းရှောင်လာတဲ့မွတ်စလင်ဒုက္ခသည်တွေထံကနေစိတ်ကြွစီပြား2000ကျော်ကိုလည်းဘင်္ဂလားဒေ့ရှ်နယ်ခြားဆောင်တပ်တွေကဖမ်းဆီးမိခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းမှာအစိုးရတက်တက်လာပြီးတဲ့နောက်ပိုင်း2016ခုနှစ်နဲ့2019ခုနှစ်အတွင်းမှာစိတ်ကြွစီအလုံးကြီးတန်းနဲ့ချီပြီးဖမ်းဆီးမိနေတာဖြစ်ပါတယ်ရှင်။